စ်ချင်းမြေသားနဲ့ညီညာချင်းဆိုတဲ့သတင်းစကားနဲ့တူပိုယဟမင်းကြီး Francis Deaconess မြန်မာနိုင်ငံကိုရောက်ရှိလာပါပြီ။ရန်ကုန်လေးစိတ်ကနေပိုယဟမင်းကြီးတက်ခိုရနေရာအထိရန်ကုန်မြို့လမ်းတစ်လျှောက်မှာအနေနဲ့အရရကရောက်နေကြတဲ့ကက်သလစ်ဘာသာဝင်အမျိုးများဆောင်ကြုံနှုတ်ဆက်ခဲ့ကြပါတယ်။ပိုယဟမင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်စတင်တဲ့ပထမနေ့ခီးစဉ်အကြောင်းကိုရန်ကုန်မြို့ကနေမဆူမြမွန်ကဆက်ပြီးတင်ပြပါမယ်ရှင်။
မြန်မာနိုင်ငံမှာကက်သလစ်သာသနာထွန်းကားတဲ့နှစ်ပေါင်း900အတွင်းပိုယဟန်မင်းကြီးတပါးမြန်မာနိုင်ငံကိုပထမဆုံးလာရောက်တဲ့ခီးစဉ်အဖြစ်ပိုယဟန်မင်းကြီး Francis မြန်မာနိုင်ငံကိုရောက်လာတာဖြစ်ပါတယ်။ကက်သလစ်ဘာသာဝင်တွေအတွက်အကြီးမြတ်ဆုံးဘာသာရေးခေါင်းဆောင်ကြီးလည်းဖြစ်ကမ္ဘာမှာလေးစားခံရတဲ့ခေါင်းဆောင်တစ်ယောက်လည်းဖြစ်တဲ့ပိုယဟန်မင်းကြီး Francis မြန်မာနိုင်ငံကိုတကူးတကရောက်လာတဲ့အတွက်နိုင်ငံတော်နယ်စုံကပြည်သူတွေရန်ကုန်မြို့ကိုလာပြီးကြိုဆိုကြတာကိုတွေ့ရပါတယ်။ရန်ကုန်စံတော်ချိန်နေ့လယ်တနားလောက်မှရောက်လာတဲ့ပိုယဟန်မင်းကြီးကိုကျိုးစုံနိုင်ဖို့အတွက်ကက်သလစ်ဘာသာဝင်တွေဟာတနင်္လာနေ့အစောပိုင်းကစိတ်အားထက်သန်စွာနဲ့စောင့်နေခဲ့ကြတာပါရန်ကုန်လေစိတ်ကနေပိုယဟန်မင်းကြီးတဲခုံမဲ့ရန်ကုန်ဂိုင်းချုပ်ဆရာတော်ကြီးလည်းဖြစ်ကာဒနယ်ရခိုင်အမတ်လည်းဖြစ်တဲ့ Charles Mambo ရဲ့တိမ်ပြူလန်းကနေအိမ်စီတွားရလက်တစ်လျှောက်နေရာ6နေရာမှာကက်သလစ်ဘာသာဝင်တွေစောင့်ကြိုနှုတ်ဆက်ကြပါတယ်ကက်သလစ်ဘာသာဝင်ခွန်းသိန်းလောက်သာရှိတဲ့မြန်မာနိုင်ငံစီကိုပိုယဟန်မင်းကြီးတပါးလာရောက်တဲ့အတွက်ဘာသာဝင်တွေအင်မတန်မှဝမ်းသာနေကြသလိုပိုယဟန်မင်းကြီးကိုတွေ့ရဖို့ပိုယဟန်မင်းကြီးရဲ့တရားတွေကိုကြားရဖို့ဆိုတဲ့မျှော်လင့်ချက်တွေနဲ့နေဆောင်ကနေရန်ကုန်မှာရောက်နေကြတာပါအ
ဓိကတော့ကျွန်တော်တို့ကချင်ပြည်နယ်မှာတော့ညီချိုင်းပေါ့နော်အဲ့တော့ပေါ့အဓိကဘယ်လိုပြောမလဲဒီချင်းချင်းမြေသားနဲ့ညီချိုင်းပေါ့နော်ဒါအကုန်လုံးကျွန်တော်တို့ကချင်လူမျိုးတွေတော်တော်များတဲ့ဒီအတွက်ကောင်းကြီးခံစားချင်တာပေါ့နော်ဒါကိုအဓိကမျှော်လင့်တာပေါ့ဒီလိုလာရဲဆိုတာအဓိကဟိုကိုကလည်းဒီပိုယမင်းကြီးဆိုတာအဲတက်တက်မှာတစ်ခါပေါ့နော်ကျွန်တော်တို့ကုံတုံတုံတုံခဲအခွင့်အရေးပေါ့ဒီကောင်ပုံရံမြင့်ကြီးရဲ့မိစားပြားမှာပါဝင်ချင်တာပေါ့နော်ဒါဒီကောင်ကြီးမိင်္ဂလာခံချင်တယ်ပြီးတော့ကျမတို့ရဲ့ဒီဖျားပြီးရင်ပေါ့အဲကျမတို့ဘာသာမှာဆိုတာပုံရံမြင့်ကြီးပေါ့နော်အဲ့လိုပေါ့အဲ့ဆိုတော့ဘာပြောကျမတို့ဒါအတင်းတော်ရဲ့အကြီးကြီးလည်းဖြစ်တယ်ပေါ့နော်ကျမတို့ခရစ်ယာန်တွေကိုလို့ရဲ့ဟိုခရစ်ယာန်ဖောက်ကျင်စလည်းမမောင်းပေါ့နော်အဲ့လိုမျိုးဆိုတာကောင်ကြီးခံချင်တာပါအဓိက
ကချင်ပြည်နယ်ဟိုပင်မျိုးကလာသူဂရက်ခွန်ကြီးဖြစ်ပါတယ်ဗမော်မျိုးကလာတဲ့ကိုလွင်မိုးဦးကလည်းမြန်မာနိုင်ငံကကက်သလစ်ဘာသာဝင်တွေရဲ့အင်အားကိုပြခွင့်ရတဲ့အတွက်ဂုဏ်ယူတယ်လို့ဆိုပါတယ်
။သူကကမ္ဘာအတိမပြုခံရတဲ့ဒီလူတယောက်ဖြစ်တဲ့တဲ့နော်ကျွန်တော်တို့အနေနဲ့လည်းဒီမြန်မာနိုင်ငံမှာဆိုရင်အခုတက်တက်မှာတစ်ခါပဲလာရောက်တွေ့ဆုံရတဲ့အတွက်ကျွန်တော်တို့အနေနဲ့တအားတောင်ဂုဏ်ယူဝမ်းသာမိပါတယ်ဟုတ်ကဲ့ကျွန်တော်တို့ပြောမယ်ဆိုရင်တော့အခုကနိုင်ငံရေးလည်းမငြိမ်းဝဲဆန်းဖြစ်နေတဲ့အချိန်မှာကျွန်တော်တို့အခုလိုလာရောက်ပြီးရဲ့နော်အားပေးရဲ့ကျွန်တော်တို့အခုလိုဒီကက်သလစ်ဘာသာဝင်တွေဒီလောက်ကြီးရှိရဲ့ဒီမှာပေါ့သူအတွက်တိုးထိန်နေရှိရဲ့ဆိုတော့ကျွန်တော်တို့ပြခေါ်ပြီးပြတဲ့အနေနဲ့ကျွန်တော်အနေနဲ့မြင်တယ်အဲကျွန်တော်ဒါအားကြီးဂုဏ်ယူမိပါတယ်ကျွန်တော်ဟုတ်ကဲ့
တခါမြကြီးနာမျိုးကနေလာခဲ့တဲ့ Sister Cece Teresa ကလည်းခရစ်တော်ရဲ့ကိုယ်စားလှယ်ရောက်လာတဲ့အတွက်ပျော်ရွှင်ရတယ်လို့ပြောပါတယ်
။ဝမ်းသာတဲ့ဂုဏ်ယူတယ်၊ဘုရားကိုလည်းကျေးဇူးတင်တယ်။နောက်မှတကယ်ကျွန်တော်တို့ကက်သလစ်အသင်းတော်ရဲ့ရိုမန်ကက်သလစ်အသင်းတော်ရဲ့အဖေကြီးရောက်လာတယ်ဆိုတော့ဟိုစိတ်ထဲမှာရံပြော်ဘုရားသခင်ကိုတွေ့တယ်လို့ပဲပေါ့နော်။သခင်ခရစ်တော်ရဲ့ကိုယ်စားလှယ်ရောက်လာတယ်ဆိုတော့ပျော်တယ်။ဒါကြောင့်မို့ညစ်နာနေတကူးတကလာခဲ့ခြင်းဖြစ်ပါတယ်။
ရန်ကုန်မြို့စမ်းကြောင်းမြို့နယ်မှာနေတဲ့ဒေါက်ခင်ညိုညိုကတော့ပိုယဟန်မင်းကြီးရဲ့ခီးစဉ်ကနေပို့ပြီးတော့မြန်မာနိုင်ငံငြိမ်းချမ်းလာဖို့မျှော်လင့်နေပါတယ်
။ဒီကတော့သူကငြိမ်းချမ်းတဲ့ချစ်ချင်းမေတ္တာတွေလာတဲ့အတွက်ကြောင့်မလို့အားလုံးရဲ့ဘာသာပေါင်းစုံသဟဆာဒဖြစ်ပြီးဒီပမာပြည်မှာတိုးတက်ပြီးတယောက်နဲ့တယောက်ချစ်ချင်းနေနိုင်ကြလိမ့်မယ်လို့ကျမတို့မျှော်လင့်ပါတယ
်။ရခိုင်ပြည်နယ်မြောက်ပိုင်းကနေအစ္စလာမ်ဘာသာဝင်တိမ့်တဲ့ချီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ထွက်သွားခဲ့ကြပြီးလူသားချင်းစာနာကြဖြစ်ရကြီးတစ်ခုအဖြစ်နိုင်ငံတကာကဖော်ပြပြောဆိုနေချိန်မှာပိုယဟန်မင်းကြီး Francis မြန်မာနိုင်ငံကိုရောက်လာတာဖြစ်ပါတယ်။ဒုက္ခရောက်နေသူတွေလူနည်းစုတွေလူမှုအတိုင်းဝိုင်းကနေချင်းခံထားရသူတွေကိုပိုယဟန်မင်းကြီးစာနာတနာလေးရှိပြီးတော့သူတို့အရေးအတွက်ထုတ်ဖော်ပြောလို့ရှိပါတယ်ရိုဟင်ဂျာလို့သူတို့ကိုသူတို့ခေါ်ဆိုတဲ့ရခိုင်ပြည်နယ်မြောက်ပိုင်းကအစ္စလာမ်ဘာသာဝင်တွေအတွက်ဆူတောင်းပေးကြဖို့အတွက်လဲပိုယဟန်မင်းကြီးတိုက်တွန်းခဲ့ပူပါတယ် Peace and Love ငြိမ်းချမ်းမှုနဲ့ချစ်ချင်းမြတ်တာဆိုတဲ့သတင်းစကားနဲ့အတူမြန်မာနိုင်ငံကိုရောက်လာတဲ့ပိုယဟန်မင်းကြီး Francis အနေနဲ့သမရဦးထင်ကျော်နိုင်ငံတော်တာဝန်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်တို့နဲ့နေပြည်တော်မှာနတ်ဖန်တွေ့ဆုံတဲ့အခါရခိုင်ပြည်နယ်မြောက်ပိုင်းကအခြေအနေကိုလည်းထည့်သွင်းဆွေးနွေးလိုက်မယ်လို့မျှော်လင့်ရပါတယ်။ပိုယဟန်မင်းကြီးရောက်လာတဲ့ပထမနေ့ဖြစ်တဲ့ဒီနေ့မှာပဲဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်နဲ့ရန်ကုန်ဂိုင်းချုပ်ဆရာတော်ကြီးရဲ့နေအိမ်မှာတွေ့ဆုံပါတယ်။တွေ့ဆုံစဉ်မှာဘာတွေဆွေးနွေးသလဲဆိုတာအသေးစိတ်တော့မသိရသေးပါဘူး။ပိုယဟန်မင်းကြီးရဲ့မြန်မာနိုင်ငံခီးစဉ်မှာအထူးခြားဆုံးဖြစ်မှာကတော့နိုဝင်ဘာ29ရက်နေ့ကျရင်ရန်ကုန်ကြိုက်ကစံကွင်းမှာအများပြည်သူနဲ့အတူပိုယဟန်မင်းကြီးဦးဆောင်ပြုလုပ်မဲ့ဝေပြုဆူတောင်းပွဲဖြစ်ပါတယ်။အဲဒီပွဲကိုလူပေါင်း300,000ချီလာရောက်မယ်လို့ CBCM ကမျှော်လင့်ထားပါတယ်။နိုဝင်ဘာ30ရက်နေ့မြန်မာနိုင်ငံကမပြောင်းခင်လေစိန့်မယ်ရီစ်ကက်သီဒရယ်မှာလူငယ်တွေနဲ့တွေ့ဆုံပြီးတော့ဆူတောင်းပွဲပြုလုပ်မှာဖြစ်ပါတယ်ရှင်။